Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2021ခုနှစ်ဒီဇင်ဘာလ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းစီစဉ်လေးကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့တင်ဒင်ကတော့တမရဦးဝင်းမြင့်နဲ့အတိုင်မင်ကန်ဒေါ်ဆန်းစုကြည်တို့ကိုစစ်ကောင်စီကထောင်ဒဏ်၄နှစ်ချမှတ်လိုက်တာနဲ့ဒီအပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေနောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်မှုနဲ့ပတ်သက်လို့စစ်စည်းရေးကော်မတီရဲ့တင်ပြချက်ကိုအထူးရင်းညီလာခံကဒီကနေ့ဆုံးဖြတ်ဖို့ရှိနေတာစတဲ့တင်ဒင်တွေအပါအဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းတွေနဲ့အတူဒီတနင်္လာညအတွက်ဒီနောက်ဆုံးရသတင်းတွေမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တွေကိုဒီကနေ့နေပြီးတော့အထူးတရားရုံးကနေအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီချမှတ်လိုက်ပါတယ်ဒီပေါ်မှာဥပဒေပညာရှင်တွေနဲ့ရှေ့နေတဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
ဒီအစမတင်ဆောင်ရပါလိမ့်ကျွန်တော်ကြည့်တဲ့အခါမှာတော့အားပြင်ပါလေတော်တော်လေးလေဒီကျွန်တော်မြန်မာနိုင်ငံရဲ့ဆရာစီအပေါ်မှာအော်ချင်းရမ်းဖြစ်ပါလေ
ရှင်နေတူရဲ့အမြင်ဖြစ်ပါတယ်ရှင်ဒီသတင်းနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်မနေ့ကဖြစ်ပွားခဲ့တဲ့ကြီးမနိုင်ဆန္ဒပြပွဲစစ်ကားနဲ့တိုက်ခိုက်ခဲ့ရတဲ့ဒဏ်ရာရအမျိုးသမီးသတင်းနောက်ရဲ့အခြေအနေကတော့စိုးရိမ်ရဆဲဖြစ်ပါတယ်ချင်းပြည်နယ်ကံပတ်လက်မြို့မှာတော့ CDF နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ရန်ကုန်လှိုင်သာယာမှာတော့စီပင်ဈေးနဲ့အင်အားတချို့အင်အားသုံးပြီးဖြိုဖျက်ခံရပါတယ်ဒီလိုသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွေ့ထောင်ဒဏ်၄နှစ်စီချမှတ်လိုက်ပါတယ်။အခုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်တွေကိုစစ်ကောင်စီဥက္ကဋ္ဌရှော့ပေါ်အမိန့်ထုတ်ပြန်ပါတယ်။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုချမှတ်တဲ့ထောင်ဒဏ်၄နှစ်ထဲမှာနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူမျိုးဆန္ဒဝင်ပေးလိုက်တယ်လို့မြမအတန်ကကြေညာပါတယ်။ကျန်နေတဲ့ပြစ်ဒဏ်နှစ်နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြာခံစေဖို့စစ်ကောင်စီဥက္ကဋ္ဌနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။သူဦးကိုရသတကြီးပုံမှ905ခါခွဲနဲ့ပူတွဲတရားစွဲထားတဲ့အများပြည်သူတင်းကျင်အေးချမ်းမှုပြပြအောင်လုံဆော်လုံဆောင်မှုအတွေ့သုံးစလုံးကိုအမြင့်ဆုံးထောင်ဒဏ်နှစ်စီနဲ့ဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့ကိုပုံမှ25နဲ့တရားစီတရားစွဲခံထားရတဲ့တဘာဝဘေးရန်နေရာဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွေ့ထောင်ဒဏ်နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုအပေါ်ကန့်ကွက်ကြောင်းဖေဖော်ဝါရီလ9ရက်နေ့23ရက်မှာအနေဒီဘိုလ်လုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ခုနဲ့ပတ်သက်လို့ပါတီအကြီးအကဲတွေနဲ့သူတို့သုံးစလုံးမှာတာဝန်ရှိတယ်လို့ဆိုပြီးစစ်ကောင်စီကပုံမှ905ခါခွဲနဲ့တရားစွဲထားတာပါတဘာဝဘေးအမှုကတော့2020ခုနှစ်ရွေးကောက်ပွဲမဲဆွယ်ကာလမှာဥတ္တရတီတီမျိုးနယ်တဲ့ဖြတ်သွားတဲ့အနေဒီမဲဆွယ်ရင်တန်းကိုဒေါက်ဆန်းစုကြည်နဲ့တဝမရဦးမြင့်တို့ကထွက်ပြီးလက်ပြနှုတ်ဆက်ခဲ့တဲ့အတွက်တရားဆွဆူခဲ့တာဖြစ်ပါတယ်ကိုဗစ်ရောဂါစီကံထင်းသိမ်းချက်တွေထုတ်ပြန်ထားတဲ့အချိန်တွင်လူစုလူဝေးဖြစ်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့သူတို့နှစ်ဦးစလုံးကိုတရားဆွဲခဲ့တာဖြစ်ပါတယ်အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအဆင့်ဆင့်အယူခံသွားမယ်လို့တော့စုံစမ်းသိရှိရပါတယ်ဒေါက်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့ဆက်သွယ်ရေးဥပဒေချိုးပေါက်တယ်ဆိုတဲ့အမှုနဲ့ပို့ကုန်ကျွင်းကုန်ဥပဒေချိုးပေါက်တယ်ဆိုတဲ့အမှုနှစ်မှုအတွေ့ဒီဇင်ဘာ20ရက်နေ့မှာအပြည့်အအမိန့်ချမယ်လို့သိရပါတယ်ခင်ဗျာ
ဒေါက်ဆန်းစုကြည်ပေါ်စစ်တပ်ထိတ်ချုပ်ထားတဲ့တရားရုံးကနေစစ်ဆေးတာဟာဟန်ပြစစ်ဆေးတာဖြစ်ပြီးစင်ချက်ချမှတ်လိုက်တာကလည်းနိုင်ငံရေးအရင်းခံအကြောင်းကလွဲပြီးဘာမှမဟုတ်ဘူးလို့ကုလသမဂ္ဂလူ့ကိုယ်ရေးကော်မရှင်အကြီးအကဲမစ္စတာဘက်ချ်လက်ကပြောကြားလိုက်ပါတယ်ဒီစင်ချက်ကနိုင်ငံရေးတွေ့ဆုံဆွေးနွေးတဲ့ကားကိုပိတ်လိုက်တယ်လို့ဖေဗူလာ1ရက်စစ်တပ်အာဏာသိမ်းထားတာကိုပို့ပြီးနက်နက်ဆိုင်ဆိုင်ပစ်ပယ်ငင်းဆန်ကြနိုင်တယ်လို့လည်းသူကဟောကိန်းထုတ်လိုက်ပါတယ်ဒီနေ့ဂျာယီဝန်ကြီးဌာနနဲ့အမျိုးသမီးတန်းတူညီလာရေးဝန်ကြီးဌာနဝန်ကြီး Liz Truss ကတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဖိနှိပ်တဲ့စစ်ကောင်စီရဲ့စိုးစိုးဝါးဝါးအာထုတ်မှုတွေတဲကနောက်ထပ်တစ်ခုလာဖြစ်တယ်လို့ကြေညာလိုက်ပါတယ်စစ်ကောင်စီကိုယ်စားလှယ်ကိုဘယ်စည်းဝေးမှမစုံပိတ်ပင်မှုဒေသအတွင်းညီမစစ်ကောင်ဆောင်တွေခီးသွားလာခွင့်မပေးဖို့နဲ့ရေးကောက်တင်မြှောက်ထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်ဆံလုပ်ကိုင်မှုလူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကအာဆီယံကိုတောင်းဆိုလိုက်ပါတယ်တရုတ်ကတော့အခုလိုစီရင်ချက်ချတာပေါ်တသက်မမရှုတ်ချပြောဆိုတာမရှိပါဘူးအဲ့ဒီအစားပေါဝင်ပတ်သက်သူတွေဟာ မြန်မာအခြေအနေနဲ့ကိုက်ညီပြီးခက်ခဲခဲခဲယူထားတဲ့ဒီမိုကရေစီအကူပြောင်းကိုဆက်လက်လှုပ်ဆောင်သွားကြဖို့ပဲပြည်နိုင်ငံရေးဝန်ကြီးဌာနပြောရေးစီဝင်ရှိသူကြောက်လျံကပြောကြတော့ပါတယ်နိုင်ငံတကာလူချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်းချင်
ဒီမှာမြန်မာနိုင်ငံကြီးမှာဒေါအောင်ဆန်းစုကြည်ဟာလူအကြိုက်အများဆုံးဖြစ်များဖြစ်နေမှာဖြစ်ပြီးလာမယ့်ကာလတွေမှာကြီးမားလာတဲ့ဩဇာတရားမှုအင်အားကြီးတရားဖြစ်ဆက်လက်ဩဇာညောင်းနေအောင်မှာပဲလို့တုံ့သက်သွားပါတယ်သူကုလသမဂ္ဂဆိုင်ရာမြန်မာအများနဲ့ကိုယ်စားလှယ်တာမမှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့အဖွဲ့ဝင်ကိုယ်နိုင်ငံပါကုလသမဂ္ဂခရီးရန်ရှက်ကော်မတီစီစီရေးကော်မ ji ana ya yu thare taliban aso ya lo a ne ne kula tamaka ma ko za pyu mu shi mi shi so ra ne patat lo si si ye committee ga song phat che cha bo shwe sain tha lite a chang ne thuru ye taboda ko athu ni la kan ko tin pya taw ma phi chang si si ye committee okkhata swe tin ta ma ji ga december 1 ye ne ma tin naw de ko pyo cha ga ba de si si ye committee ga akhu lo song phat che cha bo shwe sain lite ha myama sit kaun si ne taliban aso ya lo a twe kula tamaka ma tiye win ko za pyu kwin ya ye lou saung mu khat khe twa si de lo icg nengandaka pribaka achin ni de ko lela saung chi ni de apwe ji ye kula tamaka san ya nyin cha ye mu richard gowan ga pyo ba de si si ye committee ga tin pya la de song phat che shwe sain mu ko athu de ni la kan ga le lek khan bi ai song phat che tai ya la thwat la bo mya de so de tong tat pyo so mu de le thwat paw ni ba de athu de ni la kan ga committee ye song phat che shwe sain mu ko lek khan de so yin sit kaun si ni ne kula tamaka ma ko za ပြုခွင့်ရမှာမဟုတ်တယ်လို့အနေနဲ့အစိုးရကိုထောက်ခံတဲ့အသားမကြီးဦးကျော်မိုးထွန်းကဆက်ပြီးတော့တာဝန်ယူခွင့်ရမှာဖြစ်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာကိုစားပြုခွင့်ရရေးစီစီရေးကော်မတီအဖွဲ့ဝင်ကိုနိုင်ငံကတော့ဘာဟာမာဘူတန်ချီလီတရုတ်နမီးဘီးယားရုရှားစီယာလီယွန်းဆွီဒင်နဲ့အမေရိကန်ပြည်ထောင်စုတို့ဖြစ်ကြပါတယ်ခင်ဗျာ အာဆီယံအစည်းအဝေးတွေမှာလည်းစစ်ကောင်စီတာဝန်ရှိသူတွေကိုဖိတ်ကြားတင်တယ်လို့သူကဆိုလိုက်ပါတယ်။အောက်တိုဘာလမှာဘရူနိုင်းနိုင်ငံကအင်ရှေဖြစ်ကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီဗိုလ်ချုပ်မူဂျီမျောင်းနိုင်ကိုမဖိတ်ကြားခဲ့ပါဘူး။ဒါပေမဲ့လာမယ့်နှစ်ကမ္ဘောဒီးယားကအင်ရှေဖြစ်ကျင်းပမဲ့အစည်းအဝေးမှာတော့အာဆီယံဆက်နိုင်ငံလုံးကိုဖိတ်ကြားတင်တယ်လို့လည်းဟ
ဒီနေ့ကတော့ကမ္ဘောဒီးယားနိုင်ငံသားဦးဝင်ကြီးကကမ္ဘောဒီးယားကိုလာမှာဖြစ်ပါတယ်။
American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ၊ပိုင်းတိုမီတာ19kHz 55မီဂါတုံည၊ပိုင်းတိုမီတာ25kHz 76မီဂါတုံည၊ပိုင်းတိုမီတာ30နှင့် kHz 96.3MHz နဲ့ပြောင်းထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအမေရိကန်တက္ကသိုလ်တင်လာနေညပိုင်းသတင်းတွေကိုဆက်လက်ကြည့်ကြပေးနေတာပါခင်ဗျ။
အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်အစိုးရကအရှိတောင်အာရှတိုင်နဲ့ထိတွေ့ဆက်ဆံမှုတွေအရှိန်မြင့်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာရှေ့သတင်းပတ်အတွင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကိုဒီဇင်ဘာ13ရက်နေ့မှာလာရောက်မှာဖြစ်ကြောင်းအမေရိကန်နဲ့ဥရောပရေးရာဌာနကညွှန်ကြားရေးမှူးကဒီကနေ့ပြောကြားလိုက်တာဖြစ်ပြီးဒါဟာနလအတွင်းဒေသကိုအမေရိက
ဂျူဘလင်ကင်ဟာမလေးရှားနိုင်ငံကိုဒီဇင်ဘာလ14ရက်ကနေ15ရက်အထိနေရကြတွားရောက်မယ်လို့လည်းရှီတောင်အာရှနိုင်ငံတွေကတန်တမာနေဦးကိုကိုးကားပြီးရိုက်တာသတင်းမှာရေးသားထားပါတယ်ခင်ဗျာ
COVID မျိုးကွဲဗိုင်းရပ်စ် Omicron ကိုတွေ့ရှိတာအနည်းဆုံးတိုက်ပြီး38ပြည်ရှိနေပါပြီ Omicron ကိုတတိထားမှာဖြစ်ပေမဲ့အထိတ်တလန့်ကြီးဖြစ်ဖို့တော့မလိုပါဘူးလို့ American သမ္မတ Biden ကပြောဆိုပါတယ်Omicron virus ကြောင့်ဖြစ်ပေါ်တဲ့ရောဂါလက္ခဏာတွေကမပြင်းထန်ဘူးလို့တောင်အာဖရိကဆရာဝန်တချို့ကပြောကြပေမဲ့အဲ့ဒီအပြောအတိုင်းပြင်းထန်မပြင်းထန်ကိုသိပ္ပံနည်းကြလေ့လာအတည်ပြုဖို့လိုပါသေးတယ်လို့အမေရိကန်သမ္မတရဲ့ကျန်းမာရေးဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖော့စီက CNN သတင်းဌာနနဲ့အင်တာဗျူးမှာပြောကြားသွားပါတယ်တောင်အာဖရိကနိုင်ငံကတော့ဆေးရုံတွေမှာတရောက်ကူးသလာကြမဲ့အရေးအတွက်ပြင်ဆင်ထားကြပါတယ်
ဥစ္စာမှုနှုန်းနဲ့ဆဲဟုန်တင်နှုန်းကိုကျွန်တော်တို့နင်းနီကကစောင့်ကြည့်နေပါတယ်လို့တာဝါဖိကတမ္ပရာရမဖိုးဆာကပြောကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပမဲ့2024ခုနှစ်ဆောင်းဝါဒီအိုလံပစ်ပွဲတော်ကိုတမ္ပရာပိုင်ထံအစိုးရကတန်တပန်ရေးအရသဘိမောက်မဲ့အစီအစဉ်ကိုကျင်းပပြင်ဆင်နေတယ်လို့ အမေရိကန်သတင်းဌာနရဲ့ပြောဆိုချက်ကိုကိုကာဘီအေဘီသတင်းမှာရေးပါတယ်။တန်တပန်ရေးအရသဘိမောက်တဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုကအာကသသမားတွေအနေနဲ့အိုလံပစ်ပွဲမှာပါဝင်ရှင်ပြိုင်ကြမှာဖြစ်ပေမဲ့အိုလံပစ်ပွဲတော်ဖွင့်ပွဲနဲ့ပိတ်ပွဲတွေကိုအမေရိကန်အစိုးရအရာရှိတွေမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်။ဒီလိုဆောင်ရွက်ဆောင်ရွက်ခြင်းကတစ်ခုရဲ့80ခုနှစ်မှာကျင်းပတဲ့မော်စ ဒီနေ့အရေးကရှောင်ရှားလိုက်တာလည်းဖြစ်ပါတယ်။တောင်ကိုရခုနှစ်ဆက်ကိုကိုနေမှာဆိုဗီယက်ပြည်ထောင်စုကအာဖဂန်နစ္စတန်နိုင်ငံကိုဝင်ရောက်သိမ်းပိုက်လိုက်တဲ့အတွက်အမေရိကန်ကဥလံပြပွဲကိုတပိတ်မောက်ခဲ့တာဖြစ်ပါတယ်။အမေရိကန်ကဘေကျင်းဥလံပြပွဲကိုစီစဉ်ထားတဲ့အတိုင်းတာဒမာရေးရတပိတ်မောက်မယ်ဆိုရင်တော့တရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုလုပ်ဆောင်မယ်လို့တရုတ်နိုင်ငံသားရ
ကျွန်တော်တို့ကမြန်မာနိုင်ငံကိုတည်ဆင်းပါလာဆလေးရက်ကနေစံကားရက်အထိနေရာကြာတွားရောက်မယ်လို့လဲကြေစည်လုပ်ငန်းဟာနောက်နေ့ကျကျနေပါတယ်။စနေနေ့ကမီးလောင်ပေါက်ကွဲပြီးခဲ့ပြီးပြာခုပြောင်းွေတွေကလုံးလိုက်ခဲလိုက်မှုပေါ်ပြန်နေသွားခဲ့တာပါ။တနင်္လာနေ့မှာမီးလောင်ကပြာတွေကိုထပ်မံမုတ်ထုတ်လိုက်တဲ့အတွက်ကြေစည်အဖွဲ့တွေကတချို့နေရာတွေကနေပြန်ဆုတ်သွားခဲ့ရပါတယ်။ပြာတွေနဲ့ရှုံတ ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့ကျွန်တော်တို့ကဒီနေ့
ထေချမ်းရောက်သတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ဦးတမောင်တန်းတို့ပြောပြပေးကြတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်သမရဝင်းမြင့်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်အမြင့်ဆုံးထောင်ဒဏ်လေးချမှတ်လိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးဘုံအံ့ဩထိန်းနို
Dong San Suu Kyi Amurirega. Amu Naku Atwe, Diganit December Chowyani Ma Tong Dan Nisi Pieta Chalai Bari. Tamara Uemi Dong San Suu Kyi Ne, Nibiro Gansi Ogata Dauta Mu Anu Toyago, Shata Daji Bongma Nayanga Kaguine Pudwe Dia Swetare. Amyaki do Tinye Eja Mu Pepia Longso Losamu Atwe, Tongyang Salongo. Amyazong Tong Dan Nisi Chagi Rava.
ဒီကနေ့အေဂျန့်မှုပြပြအောင်လုံးစောလုံဆောင်မှုအတွက်တောင်းရောက်စလုံးကိုအမြင့်ဆုံးထောင်တဲ့နှစ်နှစ်စီချခဲ့တာပါ။နေပြီးတော့အထူးတရားရုံးတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှင်းနေတယောက်ကအခုလိုပြောပြပါရယ်။ဒီမှာတဘာဝဘေးရနေတဲ့ခြားတဲ့ပုံမှန်ကပါလဲဆိုတော့နှစ်နှစ်အကြီးခဲ့ပြီးတော့ဟိုဟာနှစ်မှာပဲဆက်ပြီးတော့ဟိုဟာတော့ဒါဝင်နှုတ်ဆက်တာပေါ့နော်။ဒီအဲ့
ဒီရီမျိုးနယ်ထဲဖြတ်သွားတဲ့NLD မဲဆွဲရင်တန်းကိုတဝောင်းဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကထွက်ပြီးတော့လက်ပြနှုတ်ဆက်ခဲ့ချိန်မှာကိုဗစ်စီကံချက်တွေကိုမလိုက်နာဘူးလို့ဆိုပြီးတော့တရားစွဲတာဖြစ်ပါတယ်။အဲ့ဒီအမှုနှစ်ခုစလုံးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်နှစ်နှစ်စီတိနေ့ချမှတ်လိုက်တာပါ။
ทองซ้ำสุจิโร่หมู่เรียนปัตตาลุจ้านาสิสิสิยังบ่งเรียกเทลันเซียเมกอนทุกสิ่งเสียเดือดลุวายุอุบลีจูซังเชนิดอุกาฟิโออีโกคูลุเปียวบาร์เลยที่หมู่เรียนมาตอนซ้ำสุจิโร่ตอนวายุเรียนเนี่ยมันจะมาเป็นเนี่ยเรื่องที่เนี่ยดีปีกว่าเลยเนี่ยดูเจ้าว่าดีใจเนี่ยหมู่เรียนที่หมู่เรียนเนี่ยส่วนแรกอุบลีผู้กล้าบอกมาเรื่องนี้ครับที่เรียนที่ชั้นมาเลยจ้าตอนอาวุธยาอันนี้ก็ชิบเลยดู
ที่ใดเป็นอยู่ตลอดเลยผู้มีความมีมานี่ที่นี่เป็นอยู่มีมาในวัยที่อาศัยอยู่พอมาตัวรอดีเลยอ๋อใช่ยังชิบาร์เราที่อาศัยตัวเชนิดเดียวกันเลยในงานเชนิดเจ้าที่อาศัยอยู่ในนี้ลุลลลลลเสียนนายบอกอันนี้เรื่องคุณรู้เปล่าเลยในงานเจ้าเล็บเชนิดเดียวกันตัวเล็บเชนิดเดียวกันเนี่ยอุบลีกูไล่หน้ามุตุรุกมีอาบ้าอันนี้ไหนเนี่ยไอ้ตัวตุรุวารอช้าที่มาเลย
โอ้เลี้ยงปูกัวรอเจ้าวิสุโมบาร์เวจิออนีมาเจ้าอุบลีสุโมมุติอาตุจีเดลลุลแลมุนาวยามยาตาจานเนี่ยสิ่งนี้เราเดียต้องจะคุยไม่ใช่เรื่องของมารอไอ้ลูกเอ๋ยสงสารนี่มาเวเซมาทองซันสุจิโกที่นี่ท่านนี่พิจารณาเก็บไปเมื่อเจ้าชายก็มาปูเวและชีพันธ์สิทธาเนี่ยมาเวสัตว์ทารีรอแต่ชาอเมริกาสั่งเลี้ยงสังสีเมลุสงสารตียาวาเร ดวงสันสุจิอปอตเล่นลานีได้จ้านาสิเซนีจ้าอเมริกาสัตว์ตัวอยู่บริเวณชูเผาเดือดสุดเรื่องมุ่งเน่ปูของตัวของอุบลีชูเผาเดือดสุดเรื่องมุ่งอัตรากุเล่และพลังพิเดชเอาเลจัดเวทีวิวิลุสงสันตียาวาเร่เอริอเมริกาคุณลองอัตรากุรอลามเฮติสันบันนัสเซียนีมาอภิเดอเมงชาเมลุตียาดูจิกาตัมมาทาวาเร่ดวงสันสุจิเอเชนีริโกแต่เดิมพิจารณาริโกแต่เดิมมาปีบุสกังสิกาเมงชูตามยาทาร์เอจเวทางเดินช้ำพันเดียบออกมา
ตำราอุ้มยี่ในงานอดามิงานดองสันสุจิโร่เป็นลูกต้องเปลี่ยนในสุรากุเลมติอาบาวดองสันสุจิโร่เชนิเรบากาโร่ที่คนนี้เอ็มเอ็งชาร์ยังผู้เรียนในปัตตาลูอัจฉริยะยังเส้นเส้นอายุการเตียนตัวเมลุสงสันติอาบาเรชมาสุเมียมอบจับจับไปเกล้าพิบาร์เรชที่คนนี้มีมาสันอดีตยาชินายมีมาอาจารย์ตรีมาโร่ดองสันสุจิเนอุ้มยี่ลูกชามาชาร์ยทางนั้นลีนิเทกานีนั่นนี่กู สิ่งสิ่งโอกาสอันนี้เนี่ยลุงยังตัดกุญแจไปเลยเด้สวีดอจีนยาไล่ไปเลยจังเนี่ยจมูกนั่นนี่ก็รอและสิ่งที่นี่ท่านเนี่ยมาเป็นจากแขนสิบุสิ่งสิ่งโอกาสอันนี้ทุกอย่างไล่ไปเลยใช่สับปีรอจีมันไอ้สนับยาวยาเราส่งเชนิดเรื่องอุตสาหกรรมมาเลยยังงงอยู่จีมันไอ้หนูเนี่ยมาแต่หนูเนี่ยรู้ว่าสนับยาเนี่ยตัวเรื่องสิ่งสิ่งก็การเนี่ยเต็มเว้นใต้ปีรอพันสิ่งเจ้ามาอุกามาแต่ยาเกเรมีตัวมีตัวเราดูยาเชนิดก็รอส่วนยาเสพไปเ ခါအောင်ပိုင်းတန်ရရသွားတဲ့ဓာတ်ပုံသတင်းတော့ဟာလဲစစ်ဆေးရုံမှာကုသမှုခံယူနေရပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းနန်းလောင်ပြောပြပေးပါရှင်
ဒီဇင်မာလာ9ရက်နေ့တရင်ငွေနေကရန်ကုန်ကြည်မြင်နယ်မြို့နယ်ပန်းမြင့်ကြီးလမ်းမပေါ်မှာညင်ညင်ကြံကြံခြေတဲ့ဆန္ဒပြနေတဲ့လူအုပ်ထဲစစ်တပ်ကကားအရှိန်ပြင်းတဲ့ဝန်တိုက်ဖမ်းဆီးတဲ့အချိန်မှာမြန်မာ
မမှုရတနာခက်မမှုထွန်းရဲ့အခြေအနေစိုးရိမ်ရဆက်ဖြစ်တယ်လို့အန်ဒီအေသတင်းဌာနအေဒီယာတအုပ်ဖြစ်တဲ့ကိုကြည်ပိုင်ကဗီအိုအေကိုပြောပါရယ်လက်ရှိကတော့တော်တော်များလုံးကအမှန်မှာစစ်ကူတာမှုခံယူရတယ်ကိုကောင်းစားကားအပိုင်းပေါ့နော်ဟိုပေါ့နော်ကျွန်တော်နောက်ဆုံးသိတာအဲဒီမှာစစ်ကူတာတို့ရင်ရတယ်လို့သိထားတယ်တော့နော်အဲ့တော့ဟိုဒီ
မမှုရတနာခက်မမှုထွန်းမနေ့ကအထည်တတိမရသေးဘူးလို့စစ်ဆေးရုံကိုရောက်နေတဲ့မိသားစုဝင်တယောက်ကသူ့ရဲ့လူမှုကွန်ရက်ပေါ်မှာမနေ့ကရေးသားထားပါတယ်ဆရာဝန်နဲ့သာစကားပြောခွင့်ရပြီးတော့ကုသမှုခံယူနေရတယ်လို့သာသိရတယ်လို့လည်းပြောထားပါတယ်စစ်ဆေးရုံမှာကုသမှုခံယူနေတဲ့တရင်ထောင်တယောက်စလုံးမိသားစုနဲ့တွေ့ခွင့်ရဖို့ကြိုးစားပေးနေတယ်လို့သူတို့ကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှိနေ
ဒီကောင်းပါဒီသားတန်ရရထားတာကိုဖွဲ့စိတ်ပြီးတော့အခုအစီအရဲမှာပေါ့နော်အစီအရဲမှာတော့ကျွန်တော်သိရပါတယ်ဒီနေ့သူမိသားစုကြီးအဆက်အသွယ်ရတယ်သူမိသားစုတွေအခုဒီသူ့ကိုကုသပေးနေတယ်အမှတ်နဲ့စစ်ဆေးရုံပေါ့အမှတ်နဲ့စစ်ဆေးရုံကဘယ်လိုဒီမမွေးရနာနဲ့စေခွင့်ရဖို့သွားပြီးဆောင်ရနေကြပါတယ်ဒါလက်ရှိအနေထားပေါ့ဟိုဒီ NDA ပဲကိုကောင်းဆက်လင်းကတော့အဲ့ဒီမှတ်နဲ့စစ်ဆေးရုံမှာပဲဒီကြာတိထားတဲ့တန်ရပေါ့ကြာတိထားတဲ့ဆိုတော့ကင်းဆုံးမှုနဲ့ခါရုံဖြစ်ထားတဲ့တန်ရအတွက်လမ်းမဆောင်နိုင်တဲ့အဲ့ဒီမှာပဲအမှတ်နဲ့စစ်ဆေးရုံမှာပဲဒီတက်မလို့ဆေးရုံပေါ့ဒရင်ငါးရပေါ့အဲ့ဒီမှာကုသမှုခံယူနေတယ်လို့
ကျွန်တော်ပြသပါတယ်ဒါလည်းသူမိသားစုတွေနဲ့ဆက်သွယ်ပြီးတော့ကျွန်တော်သက်ဆိုင်တဲ့ဒီကိုကောင်းဆက်နေတဲ့သူတွေပြောင်းဖို့ကြိုးစားနေတယ်မိသားစုဖြစ်ပါတယ်ဆီအာနာတိမ်မှုစန့်ကျင်တဲ့နေနဲ့ကြီးမြတ်တဲ့မျိုးနဲ့ပန်းမီကြီးလမ်းမှာတင်းနေနေကဆန္ဒပြသူတွေကိုစစ်တကတဘောကက်အမျိုးအစားကားကြီးကိုအချိန်ပြင်းပြင်းမောင်းနေတင်းဝင်တိုက်ခဲ့တဲ့အပြင်ပြစ်ခတ်ဖမ်းဆီးခဲ့တာပါအခ
ဒီကနေ့ဒီဇင်ဘာလ16ရက်အမျိုးသမီးတအုံဖမ်းမိကြောင်းနဲ့အမျိုးသမီးတအုပ်ရထန်ရာဆွေရာကြောင်းပြောထားပါတယ်တစ်ဆုံးသူရှိမရှိတစ်စုံတရာပြောမထားပါဘူးစစ်ကားနဲ့အတင်းဝင်တိုက်လူစုခွဲခဲ့ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြမထားသလိုတရားရသူတွေကိုဘယ်လိုတရားရခဲ့တယ်လဲဆိုတာလည်းပြောကြားထားခြင်းမရှိပါဘူးဆန္ဒပြသူတွေအပေါ်စစ်တပ်ကအကြမ်းဖက်နေနေတာကိုမကျေနပ်ကြောင်းပြသတဲ့အနေ
ဒီနေ့ရွှေဘိုစလင်ကြီးရင်းမပင်ဖားကန့်စားတဲ့မြို့ကြီးတွေမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်စစ်ကောင်စီကိုဆန့်ကျင်တဲ့နေရာမှာလူလူရဲ့မကျေနပ်တံတွေကြဲကြဲလောင်လောင်ပေါ်ထွက်နေဖို့အရေးကြီးတယ်လို့မန္တလေးလူလူတပိတ်ဦးဆောင်သူတယောက်ကအခုလိုပြောပါတယ်ကျွန်တော်တို့ကမြေပြင်မြေအောက်စီတီတန်းလူလူတပိတ်ပေါ့နော်ကျွန်တော်ပြီးတော့ဘူးတပိတ်တွေကစတဲ့ ဒီလိုတော့မှတ်ချက်ပြရတချို့ကတော့စိုးရင်စိတ်တွေနဲ့ပေါ့နော်ဒီကြေးရလက်နဲ့ကင်ပြီးတော့တော်လိုင်းရမယ့်အချိန်ဖြစ်နေပြီကျွန်တော်ငင်းရလာဆန္ဒပြမှုတွေရက်လိုက်ပါတယ်တချို့ကတော့စိုးရင်စိတ်နဲ့ပေါ့နော်တချို့ကတော့ဒါကြီးကိုမမြင်လို့စိတ်နဲ့ပြောအဓိကတော့ကျွန်တော်အနေနဲ့ဒီနေ့ဒီချိန်ထိလူတွေတပိတ်တည်းအင်တာလူအပ်ပါတယ်စစ်ကောင်စီအကြောက်ဆုံးတွေလူတွေကြောက်တာမှာပဲခင်ဗျာ
လူအခွင့်ရေးကိုတောင်းယူလို့မရရင်တိုက်ယူကြမယ်ဆိုတဲ့ကြွေးကြော်သံတွေနဲ့မန္တလေးမြို့မှာဖြစ်တဲ့ဆန္ဒပြခဲ့ကြတာပါဒီဇင်ဘာ10ရက်နေ့ကြာရောက်မဲ့ကမ္ဘာလူအခွင့်ရေးနေ့ကြာရင်လဲ Silent Strike Campaign နဲ့အနက်ရောင်လှုပ်ရှားမှုကိုလှုပ်ကြဖို့လူအခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနှိုးဆော်နေကြပါတယ်
နန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်ကံပတ်လက်မြို့မှာတော့ချင်းကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြားမှာတနင်္ဂနွေနေ့ညတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရန်ရရက်တန့်စေဖို့လို့ဆိုပြီးမတူပီမျိုးတဲ့စစ် 73စီတွေတည်ဆောင်လို့မရအောင်လဲCDF ဖွဲ့ကတားဆီးနေပါတယ်မြို့ကန်တွေမရှိသလောက်ဖြစ်နေတဲ့ထန်တလန်မြို့မှာတော့စနေတနင်္ဂနွေနေ့ရက်စလုံးမီးလောင်ကျွမ်းခဲ့ပါတယ်အခုလိုမျိုးချင်းပြည်နယ်ဘက်ကအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းမှတ်ခင်ဖြူထွေးပြောပြပေးပါရှင်
စစ်တပ်နဲ့ချင်းကာကွယ်ရေးအဖွဲ့CDF တို့အကြားစီးပိပကဖြစ်ပွားနေတဲ့ချင်းပြည်နယ်ကံပတ်လက်မြို့မှာဒီဇင်ဘာလ9ရက်တနင်္ဂနွေနေ့ညနေကစစ်ကောင်စီတပ်နဲ့ကံပတ်လက်ကာကွယ်ရေးအဖွဲ့ CDF ကံပတ်လက်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုင်နဲ့ချီကြတဲ့တိုက်ပွဲကြောင့်တော့မြို့ကန်တူကအခုလိုပြောပြပါတယ်။ဒီနေ့ရတာတက်ချီတည်းတကယ်ညနေပိုင်းမှာတော့ဘုံမှာတော့လူနိုင်ချီတော့ဖြစ်တယ်ဟိုဘက်ကဒုက္ခတက်ကတယောက်ချာလေး
တနင်္ဂနွေနေ့မနက်ပိုင်းကရန်ကုန်မြို့ချင်းမြိုင်မှာဆရာနာရှင်စန့်ကြီးတပိတ်စစ်ကြောင်းကိုစစ်တပ်ကကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့ CDF ကံပတ်လက်ကတိုက်ခိုက်ကြလို့ဆိုပါတယ်။ကံပတ်လက်အထက်တန်းဆောင်မှာစကန်းချထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်ရေးအဖွဲ့ CDF ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နဲ့4ရက်နေ့တုန်းကလည်းနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအတိမပြုနိုင်သေးပေမဲ့ ဒီဇင်ဘာ3ရက်နဲ့4ရက်ပြစ်ခတ်မှုရှိခဲ့တဲ့အကြောင်းကိုတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြည်ဝေးကိုပြောပါတယ်။အခုလိုစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ထဲမှာစစ်တပ်ရဲ့ရန်ရရလက်ပတ်မှုရပ်တန့်စေဖို့အတွက်ချင်းပြည်နယ်မတူပီမြို့ကို
73စီတည်ယူလို့မရအောင်ချင်းကာကွယ်ရေးတပ်ဖွဲ့မတူပီCDFမတူပီကပြင်ပသားစီနေပါတယ်။လက်ရှိမတူပီမျိုးအတွင်း73လောင်စာစီတွေကလွဲလို့ဂျန်နဲ့ကုံတွေကိုပဲပေးတယ်တဲ့အကြောင်းမတူပီမျိုးကန်ကိုစလိုက်ကအခုလိုပြောပါတယ်။73စီတည်ယူကာရီယာကုံဖတ်တဲ့ကုံဖားတို့ဖန်တို့ရဘရောထုတ်ပုံးဖေရီတာရီတာရီယာအကုန်လုံးရောက်တယ်ဒီမှာဒီနေ့လေးဝင်တယ်။ပခုတ်ကူဘက်ကတည်ဆောင်လာတဲ့လောင်စာစီတွေကို
CDF အဖွဲ့ကနေစစ်ဆင်နေပြီးတီးတိမ်ဘက်ကိုတင်သွင်းခွင့်မပြုဘဲရိခအတုံးဆောင်ပစ္စည်းတွေကိုတည်ယူခွင့်ပြုနေတာဖြစ်ပါတယ်။ အခုလို 73စီတွေပိတ်ပင်မှုရက်ရှည်လာရင်ဒေသခံတွေထိခိုက်လာလိမ့်မယ်လို့ကိုစလိုင်းကပြောပါတယ်။စစ်တပ်နဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပြီးအကြိမ်ကြိမ်မီးလောင်နေတဲ့ထန်တလန်မြို့မှာလည်းစနေတနင်္ဂနွေနေ့ရက်လုံးမီးလောင်ခဲ့တယ်လို့ထန်တလန်မြို့ကပြောပါတယ်။စနေနေ့ညလောင်သွားတဲ့ဥစ္စာကဆေးကိုအင်းနဲ့အဲ့လို
ထန်တလန်မြို့မှာတိုက်ပွဲတွေစတင်ခဲ့ခြင်းကစလို့မြို့ကန်တွေဘေးလွတ်ရာထွက်ပြေးခဲ့ကြတာမို့အခုဆိုရင်မြို့ထဲမှာနေသူမရှိသလောက်ဖြစ်နေပါတယ်။ဒါကြောင့်မီးလောင်ချွတ်မှုမှာဘယ်လောက်ပျက်စီးဆုံးရှုံးခဲ့တယ်လဲဆိုတာမသိရနိုင်ပါဘူး။
အခုတစ်ခေါက်မီးလောင်လာနေဆိုရင်ထက်တလန်မြို့မှာမီးလောင်ကျွမ်းမှုစုစုပေါင်း၁၁ကြိမ်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
အာမင်းညာကမှလည်းဒီကျမျိုးစုတင်ဘောနော်မီးလောင်မှုအခြေအနေကအာလင်းကောင်းက900ကျော်ဘောနော်အဓိကတော့ဒီတော့ကမီးရှူတာဘောနော်စကားဖြစ်တာ
တန်တလန်မျိုးမှာပရမအကျိမီးအကြီးကျယ်လောင်ကျွမ်းခဲ့တော့ကတော့သူတို့လက်ချက်မဟုတ်ဘူးလို့စစ်ကောင်စီကညှဉ်းဆန်ခဲ့ပါတယ်စစ်တပ်ကဖေဖော်ဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ချင်းပြည်နယ်တွေကမင်းတက်ကံပတ်လက်ဟာခါချန်တလန်မတူပီဖလန်းစားတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေပေါ်ပေါက်လာပြီးစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတာပါစစ်ပွဲပရိပခါတွေကြောင့်ဒေသခံပြည်သူတောင်းနေချီဟာအိုးအိမ်တွေကိုစွန့်ခွာပြီးဒေသလူရနဲ့အိန္ဒိယနယ်စပ်ဘက်ကိုတိမ်းရှောင်နေကြပါရဲ့ရှင်
ချင်းပြည်နယ်ဘက်ကအခြေအနေမက်ခင်ဖြူတွေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်လှိုင်သာယာဘက်မှာဒီဈေးနဲ့အင်အားတချို့ဘူရိုသာဆက်တွေနဲ့အင်အားသုံးပြီးဖြုတ်ဖြတ်ခံရတဲ့အကြောင်းကိုတင်ပြပေးကြပါတယ်ရန်ကုန်တတိုင်းလှိုင်သာယာမြို့နယ်ကစိုင်ကန်းပေါင်း100နီးပါးရှိတဲ့စီပင်ဈေးတစ်ခုနဲ့အင်အားတချို့ကိုစစ်ကောင်စီတပ်ဖွဲ့တွေကကြိုတင်အသိမပေးဘဲနဲ့လူဝင်ရအလုံးအရင်းနဲ့ဒီကနေ့မနက်ပိုင်းမှာဖြုတ်ဖြတ်လိုက်ပါတယ်ကျူးကျော်အင်အားတွေကိုအာဓမအင်အားသုံးပြီးတော့ရှင်းလင်းနေတဲ့အပေါ်မှာကုလလုံခြုံရေးဒီလူခွေရာရှိတွေဘက်ကဝေဖန်နေတဲ့ကြားကပဲဒီလိုမျိုးနောက်ထပ်ဖြစ်ရထပ်ပြီးတော့ကြုံလာရတာဖြစ်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်လိုင်တာယာမြို့နယ်6ရက်ကွက်ကဝေဖြိုးဟင်းဈေးကိုစစ်ကောင်စီတပ်ဖွဲ့တွေဥဆောင်ပြီးလူဝင်အားအလုံးအချင်းနဲ့ဒီနေ့6ရက်မနက်ပိုင်းမှာဖြတ်ပစ်လိုက်ပါတယ်ဒီဈေးဟာလိုင်တာယာမြို့စတီကလေးကရှိခဲ့တာဖြစ်ပြီးဘာကြောင့်ဖြတ်ရသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ဈေးပတ်ဝန်းကျင်ကအုံနဲ့အခိုင်မှာစောက်ထားတဲ့လူနေအိမ်တွေကိုလည်းဆက်ရန်ရသုံးပြီးဖြိုချပစ်တယ်လို့အဲ့ဒီဈေးကဆိုင်ပိုင်ရှင်တူက VOA ကိုပြောပါတယ်
။ဆာယမတို့အဖန်ဆန်းနဲ့လာလို့ရှိတယ်။ဒါတူဝင်ချတာတော့ကတ်ကြားနေရတယ်။အဲ့လိုထွက်ပြေးလာတဲ့ဆိုတော့အဲ့ဒီဈေးအပတ်ပတ်လေတွေကအတော့ကတော့ဒီလိုမျိုးတာလူနေအိမ်တွေရှိတယ်။ဈေးကချပစ်ခဲ့တော့သူ့မဟုတ်လို့ချပစ်တာတော့ဒီဈေးကခံစားကြတာဘယ်လိုဖြစ်လဲဆိုတော့တကယ်လို့ချက်နေရတယ်ရှိတယ်။တော်တော့ချက်ပြီးတော့ဒီကနေ့တိုးပြီလား။တိုးဈေးကတော့တတိယပြည့်အစိုးရကဘယ်နာကြတယ်လဲမလို့ပြောနော်။
စစ်ကားနှစ်စီးမြို့နယ်မှုကားတစ်စီးရဲနယ်ထိန်းကားတစ်စီးအရာရှိကားတစ်စီးစီမင်းသားရအမိုက်တဲကား6စီးမြေတဲရန်နီယာတစ်စီးစားတဲ့ကားတွေအပြင်ဒုတ်သားကင်ဆောင်ထားတဲ့လူဝင်ရအများပြပါတယ်လို့ဈေးသူဈေးသားတွေက VOA ကိုပြောပါတယ်အနီးအနားမှာဓာတ်ပုံရိုက်နေတဲ့လူငယ်3ယောက်ကိုလည်းရဲတွေကဖမ်းသွားပါတယ်အဖက်ခံရတဲ့အထင်းမှာဆက်ယုံမှာအလုတ်ဆင်းနေတဲ့အလုတ်သမားတွေရဲ့အဆောင်တွေလည်းပါသွားပါတယ်ဒီမြင်ကွင်းတွေကြောင့်အမျိုးသမီးတူဦးကတော့ကြောက်လန့်ပြီးတိတ်ဆုံးခဲ့တယ်လို့ဒေသခံတူဦးကပြောပါတယ
်။အဲရှင်းလင်းပြောလို့ရှိရင်ဒီစိတ်ကြလေပတ်တယ်ဒီရဲ့ရှိုးတစ်ခုပေါ့နော်။ပြောကြတော့ရုပ်ရက်နေသွားတယ်ဟုတ်လား။အဲ့တော့မြို့ကပြောကပြန်ပြီးတော့ဟိုလိုတတ်တာလို့ပြောတယ်
။လူကြီး200ကျော်နေထိုင်တဲ့ဒဂုံမျိုးသိအရှိပိုင်းတဝဲချောင်းအမိုက်ပုံနာကကျူးကျော်ရက်ွက်တစ်ခုကိုလည်းဒီနေ့အပြီးဖြတ်ပေးရမယ်လို့စစ်ကောင်စီရဲ့စီပင်သားရဌာနကအတိပေးစာပေးပို့ထားပါတယ်။ကျူးကျော်ရက်ွက်ဆိုပေမဲ့အဲ့ဒီနေရာကိုသူတို့ဝယ်ပြီးနေထိုင်ခဲ့ရတာပါ။နောက်တနေရာကိုချက်ချင်းပြောင်းရွှေ့ဖို့အခက်အခဲတွေရှိနေတယ်လို့အဲ့ဒီမှာနေတဲ့သူတူက VOA ကိုပြောပါတယ
်။ကျွန်တော်တို့ကမြန်မာပြည်သားတွေဒီကမြန်မာမောင်တွေနဲ့မြန်မာပြည်ကြီးပြည်သူတွေကတော့နောက်တစ်ပြေးပြီးတော့မြန်မာမျိုးကနေမောင်းထုတ်ရတဲ့အချိန်ဆိုတာကြီးကတော့ခါးပြီးတယ်။မောင်းထုတ်လို့ပြောလို့ရဘူး။အဲ့တော့ကျွန်တော်တို့အရှင်ပြောချင်တာကတော့ဗျာကျွန်တော်တို့ပြည်သူတွေဝယ်ကြရလဲဝယ်မရှိပြီးကြရလဲဒီမရှိနှားကြရလဲမရှိဆိုတဲ့ဘဝပေါ့။တော်ကူနေခဲ့တဲ့နေရာကြီးကျွန်တော်ဝယ်ထားရတာဗျာ။
စီဗင်သားရဌာနကပေးပို့တဲ့အတိပေးစာမှာတော့လူကြီးမင်းကျူးကျော်အစာဦးကိုဖြတ်သိမ်းပြောင်းရွှေ့ရန်အကြောင်းကြားအပ်ပါသည်ဆိုတဲ့စာကိုရေးသားထားပြီးမလိုက်နိုင်ဘူးဆိုရင်စီဗင်သားရဥပဒေအတိုင်းအရေးယူသွားမယ်လို့ပြောပါတယ်။နိုင်သားရကကျူးကျော်နေအိမ်တွေကိုအော်တိုဘာလ28ရက်ကစပြီးစစ်ကောင်စီတပ်တွေရှင်းလင်းနေတာပါ။အဲဒီနောက်တကုံစိတ်ကမ်းမြို့နယ်ကကျူးကျော်အိမ်ယာတွေကိုဆက်လက်ရှင်းလင်းခဲ့ပါတယ်။အဲဒီနောက်မှာတော့တဝဲချောင်းအမိုက်ပုံဝင်းကျင်ကိုရှင်းလင်းနေတာပါ။မနေ့ပြန်ဒီဇင်ဘာ9ရက်နေ့မှာတော့ပဇွန်တော်မြို့နယ်ချောင်းနီးတဝိုက်ကအင်ဂျီတွေကိုလည်းရှင်းလင်းသွားဖို့စာပေးပို့ထားကြောင်းဒေသခံတွေကပြောပါရယ်မြို့တော်တန်ရှင်းရေးဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်အင်အားတွေကိုရှင်းလင်းနေတာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလလူ့ခွင့်ရေးရာရှိတွေကဒီရက်ပိုင်းနှင်းမှာပြောထားပါရယ်ဒါတွေကိုချက်ချင်းရပ်တန့်ဖို့ကိုလည်းသူတို့ကတောင်းဆိုထားတာပါစိုးရိမ်စရာအခြေအနေတွေမဖြစ်အောင်ကျူးကျော်နေထိုင်သူတွေနဲ့ဆွေးနွေးပြီးအဖြေရှာဖို့ကိုလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီရက်ပိုင်းကြီးညာချက်မှာရေးသားထားပါတယ်ခင်ဗျာ
ကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
အနေနဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလောင်မတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဖေဖော်ဝါရီလအစကတည်းကဆရာနာတင်ခံထားရတာကိုလက်မခံနိုင်တဲ့ပြည်သူတွေဟာဆရာနာရှင်စန့်ကြည်ရေးတနိုင်ငံလုံးမှာလုပ်နေတာ10လကျော်ကြာလာပါပြီ။လက်နက်ကိုင်တော်လှန်မှုတွေစစ်ကောင်စီရဲ့ဖိနှိပ်ဖြိုခွဲမှုတွေကြားမှာမြန်မာနိုင်ငံရဲ့အခြေအနေကဘယ်လိုများရှိနေပါသလဲ။ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ပြထားပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး10လကျော်ကြာကာလအတွင်းနိုင်ငံအတွင်းမှာဘယ်လိုအခြေအနေတွေနဲ့ရင်ဆိုင်နေရပါလဲ။ဒီတစ်ပတ်သတင်းတော်မတ်စုအစီအစဉ်မှာတင်ပြပေးပါမယ်။ကျွန်မခင်ယူထွေးပါ။ပြည်ခဲ့တဲ့2020ထွေထွေရွေးကောက်ပွဲရလဒ်ကိုလက်မခံမဲ့မဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကအာဏာသိမ်းလိုက်တာအခုဆိုအချိန်ကာလ10လတာကြာမြင့်ခဲ့ပါပြီ။လူလူအများစုကလက်မခံတဲ့အာဏာသိမ်းချိန်ကာလကြာလာတာနဲ့အမျှပြည်တွင်းကဒေသတချို့မှာကာကွယ်ရေး PDF အဖွဲ့တွေကလက်နက်ကင်ပြန်တော်လန်မှုကြောင့်စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတ်တရင်ဆိုင်မှုတွေမကြာခဏဖြစ်ပွားနေပါတယ်။ဒါအပြင်လက်တယ်ရှာမရတဲ့ပောက်ကွဲမှုတွေကိုတော့စစ်ကောင်စီနဲ့အာဏာရှင်ဆန့်ကျင်သူတွေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်လက်ညှိုးထိုးနေကြတာပါ။တစ်ဖက်ကလည်းစစ်ကောင်စီရဲ့အဖမ်းဆီးတွေကြားကနေပဲအာဏာရှင်ဆန့်ကျင်ရေးတပိတ်တွေကလည်းကြိုးကြားဆက်ပြီးရှိနေပါတယ်။ဒီလိုအာဏာသိမ်းကာလ10လကျော်ကြာလာတဲ့အချိန်စစ်ကောင်စီရဲ့အင်အားသုံးနှိပ်ကွပ်မှုတွေကြောင့်အစောပိုင်းကလိုလူအများဆန့်ကျင်ဆန္ဒပြပွဲတွေမရှိတော့ပေမဲ့ရန်ကုန်မန္တလေးနဲ့ကလေးအပါဝင်တချို့မြို့တွေမှာကတော့အုပ်စုငယ်လေးတွေနဲ့ဟိုတနေရာတီတီနေရာဆန္ဒပြတာတွေကတော့ရှိနေသေးပါဒီလိုဆန္ဒပြဖို့ရှေ့လျှောက်တပိတ်တွေထွက်ဖို့ခက်ခဲမယ်ဆိုတာသိပေမဲ့အခက်အခဲတွေကြားကပဲလှုပ်ဆောင်သွားရမှာဖြစ်တယ်လို့ပါဝင်သူတူကပြောပါတယ
်သူတို့မှာကလက်နက်ရှိရဲ့အမားတို့မြေပြင်တပိတ်တမားရေဆိုတာကအမားတို့ကဒီ non violence ဘက်ကိုဥတည်ပြီးတော့တွားကြတယ်။အဲ non violence ကိုဥတည်ရဆိုပေမဲ့အမားတို့ဒီလက်နက်ကင်တော်လည်းယူလဲအပေးရသူတွေဖြစ်တယ်။အမားတို့ကိုယ်တိုင်ကလက်နက်မကိုင်းနိုင်လို့မကိုင်းနိုင်လို့ဒါနဲ့အမားတို့ကဒီ non violence ဖြစ်တဲ့မြေပြင်တပိတ်တွေကိုဥဆောင်ပြီးတော့လုပ်နေကြတာပေါ့နော်။ဆိုတော့ရှေ့လျှောက်လေဒီအကြမ်းဖက်ဆွေးတဲ့လက်နက်အာကိုရှိရဲ့အကြမ်းဖက်ဆွေးတဲ့နဲ့အမားတို့ကရင်ဆိုင်နေရအောင်ပါပဲ။ရင်ဆိုင်နေရပေမဲ့လည်းအဲ့ဒီအခက်အခဲတွေကြားကပဲအမားတို့ဒီလူလူတော့တပိတ်တိုက်ပွဲတွေကိုအမားတို့ရှေ့ဆက်ပြီးတော့လုပ်နေရအောင်ပါပဲ
စနပြမှုတွေနဲ့ပြစ်ခတ်ပောက်ကွဲမှုတွေရှိနေတဲ့ရန်ကုန်မြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်ကလည်းလုံခြုံရေးအင်အားတိုးချပြီးတားဆီးစစ်ဆေးတာတွေရှိနေပါတယ်ဒါအပြင်တကုံစိတ်ကန်းနဲ့လှိုင်းသားရမှာရှိတဲ့ကျူးကျော်အိမ်တွေနဲ့လမ်းဘေးဝဲရာကဆိုင်နှံတွေကိုဖယ်ရှားရှင်းနေတာတွေရှိနေပါတယ်တကုံစိတ်ကန်းမြို့နယ်မှာကျူးကျော်အိမ်တွေကိုဖျက်ပေးရတာအဲ့ဒီစစ်စေးတာတွေနဲ့ဖမ်းဆီးတာတွေရှိနေလို့ဒေသခံတွေစိုးရိမ်နေကြပါတယ်
။အဲစိုးရိမ်နေတာဖြစ်တာပေါ့။ဒါပေမဲ့အဲဒီလူပါကြီးကိုစစ်မဲ့လို့ဖြားပြီးလို့ပေါ့နော်။ဆန်းကပြည်သားဒီတကုံစိတ်ကန်းမှာဖြစ်တာလေးဒီကြီးအတိုင်းကြီးရှားနေတာ။မြို့နယ်တဝန်းနေမှာပဲဖြစ်နေတဲ့ကိစ္စလေးတွေရှိတဲ့ဟာကြတယ်။အဲဒီလူတော့တိုင်ရလာတော့လို့ပြောမှတော့တိုင်ရတယ်။
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေအကြားထိတ်တရင်ဆိုင်မှုတွေကလည်းအာဏာသိမ်းကာလကြာလာတာနဲ့အမျှတစတဲ့တစကြိုးလာနေပါတယ်။ချင်းပြည်နယ်မှာဆိုရင်ဩဂတ်လကစပြီးအပြန်အလှန်ပြစ်ခတ်မှုတွေပြင်းထန်လာတာကြောင့်ခရီးရန်ဖျားကြောင့်22ခုတက်မနေပျက်စီးခဲ့တယ်လို့ချင်းတိုင်းရင်းသားအရက်ဖက်အဖွဲ့စုတွေကပြောပါတယ်။ဒါ့အပြင်ကယားပြည်နယ်မှာရှိတဲ့အထင်ကြီးရဖျားကြောင့်တချို့လည်းထိခိုက်ပျက်စီးမှုတွေရှိတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ်ကလည်းပြောပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေကြောင့်အခုလိုဘာသာရေးအဆောက်အဦတွေနဲ့စာတင်ကြောင်းတွေရှိတဲ့ပတ်ဝန်းကျင်မှာစစ်မြေပြင်မဖြစ်အောင်စောင့်ထိန်ဖို့လိုတယ်လို့ဒေသခံတွေ၊ကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကတောင်းဆိုပြောဆိုနေကြပါတယ
်။စစ်ကောင်စီကတော့စစ်မြေပြင်တုံးပြတဲ့အချိန်မှာဒီကျူရဲ့အိမ်နဲ့မြေကိုဖျားကြောင်းနေမြေအကုန်ပြစ်တာကျွန်တော်တို့နဲ့လုံးဝမဆန်နိုင်ဘူး
။ပြည်ရင်းပြည်သားကရက်ဖက်လူအဖွဲ့အစည်း900ကျော်ကလည်းလက်နက်ကင်ပိပခတွေကြောင့်ဘာသာရေးအဆောက်အဦတွေ
ဖျားကြောင်းတွေကိုပြစ်မှတ်ထားတိုက်ခိုက်ကြရဟာဂျင်ဝင်းတဲ့ညီညွတ်မှုရှိတဲ့အတွက်ဒါတွေကိုလေးစားလိုက်နာဖို့လိုတယ်လို့ထုတ်ပြန်ထားပါတယ်။လူရမျိုးကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကနေလေဒီလိုမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ဖို့အတွက်တိုက်တွန်းထားပါတယ်။အကြမ်းဖက်မှုတွေမပေါ်ပါအောင်နှစ်ဖက်စလုံးကအကြမ်းနိုင်ဆုံးထိန်းသိမ်းဆောင်ရွက်ပါလို့ singing a yasoyin, Fabi la de ye anathing ye now by, Niago sunqua gayadu, Nui balat de yandi a tea, the Nayano diadane, suye, Susuba, nothing Joshini babi. 45 rice a poema, Tawan you get bude, Yumaluku ye trent into Niki Tamungaro, Ludajin sana tautai, Kunyu, Pidu, Luani et Tama, Sigonsi Paga, Nayanga, Taiwin Zama, 3 year tea, when we yabu chugani de Lupiovari.
เนี่ยมาดีมาคุณแล้วสิขึ้นนี่แหละดิขึ้นมาเตรียมเรียนบ่เนาะไครซิสบ่ดิดูดาจินสานาได้ดิเข้าทางดูดาจินสานาได้ดิอ่าวปั่นนี่เป้บ่ด้วยสรุปเสร็จตรุเนี่ยหนี้บ่เนาะနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေအနေပြီးတော့သူတို့ကိုအတိမတ်အပြုတ်ပေးပြီးတော့သူတို့အနေပြီးတော့ဟိုအတိမတ်ပြုတ်ခံရပြီးတော့ခုနကဒီပြည်သူတွေဘောတော့ခါရောက်နေတဲ့ပြည်သူတွေကိုဟိုဒီခွင့်ရမယ်ဆိုတဲ့ပုံစံမျို ီးဖို့အတွက်ဆိုလို့ရှိရင်ဘာလို့လာပြီးဆိုတော့ကျွန်တော်တို့ဒီအိမ်မီးသားချင်းမိတ်ဆက်ကောင်းနေလို့လာပြီးပေါ့နော်သူတို့ကနေပြီးတော့သူတို့နေသက်ဆက်ကြော်ပြီးတော့ခုနကအကူအညီပေးမယ်ဆိုလို့ရှိရင်ပေးလို့ရတယ်ဆိုတဲ့အနေအထားမျိုးရှိတဲ့တကြောင်မျိုးဒါတောင်းဆိုရလို့ကျွန်တော်အမျိုးရယ်ယူဆရပါ
အနာသိမ်းထားတဲ့စစ်ကောင်စီအပေါ်ပြည်တွင်းကစန့်ကျင်မှုတွေအပြင်နိုင်ငံရဲ့ချားကိုရောက်နေတဲ့မြန်မာတွေကလည်းဆရာနာရှင်ပြတ်တုံးရေးရံပုံငွေကောက်ခံတာဈေးရောင်းပွဲတော်နဲ့ဖျော်ဖြေရေးအစီအစဉ်စတဲ့ပုံစံမျိုးစုံနဲ့တစ်ဖက်တစ်လမ်းကနေငွေကြေးရှာဖွေပြီးပြည်တွင်းတော်လှန်ရေးကိုထောက်ပံ့ဖို့လှုံ့ဆော်ကြပါတယ်။ဒါအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝန်းကလည်းမြန်မာစစ်တပ်ပေါ်ပြည်အားပေးရာတွေဆက်လက်လှုံ့ဆော်နေပြီးဒေသတွင်းအာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့ပြည်အားပေးမှုတွေကြောင့်အာဆီယံကထိပ်သီးအစည်းအဝေးတွေမှာလည်းမြန်မာနိုင်ငံကစစ်ကောင်းဆောင်ကိုမဖိတ်ကြားပဲကျင်းပတာတွေရှိပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ26ရက်နေ့ကပြုလုပ်ခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီနိုင်ငံသားရေးမူဝါဒအတိုင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။မြန်မာနိုင်ငံအာဆီယံအဖွဲ့တို့ဝင်ရောက်ခဲ့တာ1998ခုနှစ်တမတော်အစိုးရလက်ထက်ကလေးကဖြစ်ပါတယ်။အစိုးရကိုကိုစားပြုဝင်ရောက်ခဲ့တာမဟုတ်ပါဘူး။နိုင်ငံတော်ကိုကိုစားပြုဝင်ရောက်ခဲ့တာဖြစ်ပါတယ်။အာဆီယံဟာလူမှုအပိုင်အဝင်တစ်ခုပဲဖြစ်ပါတယ် EU တို့ AU တို့စတဲ့အဖွဲ့တွေနဲ့မတူပါဘူ
းအာဆီယံအဖွဲ့ကိုစတင်တည်ထောင်တဲ့အချိန်ကစလို့အဖွဲ့ဝင်နိုင်ငံတွေအကြားအချင်းချင်းဝင်ရောက်ဆွဲဖက်တာမဟုတ်ဘူးဆိုတဲ့အခြေခံမူတရက်ကိုပြတန်းချပေမဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့အဖွဲ့ဝင်တွေကြားသဘောတူညီမှုကနေမြန်မာအရေးကိုကြားဝင်ဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာနိုင်ငံမှာလုံခြုံရေးစီးပွားရေးလူမှုရေးအခက်အခဲတွေကြောင့်အာဏာသိမ်းကာလကိုဖြတ်တန်းနေရတဲ့အချိန်မှာပဲကမ္ဘာတစ်ဝန်းမှာဒုက္ခပေးနေတဲ့ကိုဗစ်ကပ်ဘေးရောဂါကိုလည်းခက်ခက်ခဲခဲရင်ဆိုင်ကျော်ဖြတ်ခဲ့ကြပါတယ်။ကမ္ဘာမှာကိုဗစ်ပိုးကလည်းဗီဇပြောင်းပိုးသစ်တွေနဲ့အတူအကျော့ကျော့ပြန်လာနေတာမို့အခုလိုအာဏာသိမ်းခံထားတဲ့မြန်မာနိုင်ငံရဲ့လူနေမှုဘဝအခြေအနေတွေကပိုးပြီးတော့ခက်ခဲနေရပါတယ်ရှင
်။မြန်မာနိုင်ငံမှာဆရာနာရှင်စန့်ကျင်ရေးပြည်သူလူထုကတွန်းလှန်ဆန္ဒပြနေတဲ့ဆယ်လကျော်လချိန်မှာမြန်မာနိုင်ငံရဲ့အခြေအနေတွေအကြောင်းသုံးသပ်ချက်ဒီသတင်းမဲ့ရဲ့သတင်းနောက်မဆုအစီအစဉ်မှာမက်ခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့စီးပွားရေးကတစပြိုလဲလာနေပြီးတော့တရားမဝင်ကုန်သွယ်ရေးပိုဖြစ်ထွန်းလာပြီး2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းကြပါတယ်။ထွန်မင်းဝေါ်ကာရဲ့သတင်းဆောင်မကိုဒီသတင်းပိုင်းရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကတင်ပြပေးထားပါဗ
ျ။ဖေဖော်ဝါရီလကဆင်အနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေရှင်းနေတွေဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ဆရာနာသိမ့်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါ။စစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးဆေးဥချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒူကြီးလည်းပါဝင်ခဲ့ပါတယ်။လှုပ်ရှားမှုစပြီးမကြာခင်မှာပဲဘန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူးလူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဖဲစစ်တပ်ကိုပါငွေကြေးလဲပတ်စီးဆင်းမှုပြဿနာတက်စီခဲ့ပါလေ เสียหน้าเต็มบินเอากาลัดเช่าลงมาเลยเสร็จแต่ไปทำมาหมดเลยเสร็จแต่เนี่ยเสร็จแต่สิบวันยี่ลงงานด้วยจีเจ็ดไปมาขันยาบาร์เลยสิ่งที่จะพูดเรื่องนี้ได้ก็พูดเรื่องจะได้พูดเรื่องค่าใช้จ่ายที่ลาลาจังเลยแต่อันเดียสุ่ยจะได้ทำในชีวิตลูกทมารีทันีเปลี่ยนจาบาร์เลยไปเดินยาเดสยองด้วยเนี่ยสิบวันยี่ลงงานด้วยเลยสิลาจังลูกเล่เมพิมพ์หูเนี่ยวิ่งวิ่งโซเชียลมูเลยมีอะไรบาร์เลย
It's clear that we are seeing both boom and bust in Myanmar right now.
เลขาธิการมาซีบัวเตลลาดานเนี่ยจะตัวรับเนื้อเรื่องลงกูตุนียาบาร์ดีเดียร์มาเว้นซีบัวยี่คนผิวหลานเนี่ยบีเดียร์เว้นทำมาพูดเลยที่เรื่องเสียกว่าซีบัวยี่กับผิวเลหลานเนี่ยบีสุดเด็ดโบราณเรื่องชุ่มยันจะดูเลยมีหลานเนี่ยบาร์ดีลูกคนโรเบิร์ตเซงก์กับผิวตัวรับปีนี้ผิวคนมุดิสับเปลี่ยนหลานเนี่ยจูมีมาเสียแต่ยังลงงานจีรุฮาเลยอเมริกันบริเตนเนี่ยอุยอปะตามกันดูเย่
He reiterated calls for increased self-reliance from the people of
เมียนมาผู้ชมมุ่งจีเมียวหลังกับกัวกูกูชาบูดงอาปีนีบาร์เดปีตุเรลังซาซีชดตงชาบูมีอาผีตุเตยูปูสามเยกูปูปีตงชาบูแล้วชาวชาบูแล้วตัวเองคนนี้ชอบปีทำไมเลยชอบซาชาบูเปียวบาร์เดลูกวินโรเบนเซนเปียวตัวรับบ้างเนี่ยมันยังไงเนี่ยใช้เปียวยี่ยี่ด้วยกงแต่จุดเดียนซาตันเนี่ยทุกคนเก็บปูหมูไปงานเลยนี่กูนี่ปีกงจันด้วยปูกงเชนี่เหี้ยวหน้าหมูด้วยฮาเลยเนี่ยท่านเนี่ยเสียพี่เนี่ยกระเดกยอดจ้าเนี่ยรับบ้าง สิบวันยี่ลงงานมาปุ่นเต็มหัวกันที่เนี่ยด้วยมาลีเซลียากันนู้จ้าเสียนี่เจ้ายามาเจ้าหวยเต็มหัวกันเลยเช่นห้องเนี่ยเปียงเลยพี่นี่เด้อลูกนี่เกี่ยวกับยี่เอริจ้ากวนโรเบนเซงก์ทับยาบาร์เด้อเนี่ยท่านเนี่ยเสด็จคุณเนี่ยดูที่ลีลาบะด้วยลูกกันจะตั้งนัดเต็มหลังส่งเสียงเกเด้อลูกเลยนั่งเงี้ยนะก็ลูกต้องมาพูดจูไอ้ลูกเสียงคันซากับพบยาบาร์เด้อยามาสิบวันยี่กันท่าพ่อส่งมาเตะยาวที่ใครนี่รามา
หัวใจเนี่ยคิดว่าลงงานสาวเลยเอเชียเจ้าลงงานขนาดรู้มาสู้ๆยาวๆที่ใครเตะยาวไปเลยปีเกเรเนี่ยก็เป็นนายจีก็ไม่ยอมกับสาเกปีจีงาสาลูซีบอยยี่จานนี่เด็กเนี่ยท้าลุเล่โรเบนเซงก์กับเบียวไปเลยอเมริกันมีวิสบิเกนิ่งทูคอลลัพส์ซีบอยยี่ต้องใช้ตัวปีลูกเป็นเขยาเลยดินเนี่ยจะตัวลาเป็นเป็นกันต่อมือเจ้าเสียงนามเต็งเงินกระเดกซีบอยยี่เปลี่ยนหัวกับสันนิพาบินเด ก็เป็นไอเดียเปลี่ยนเพื่อดาวชาวซีบอยยี่ที่นายาบาร์เดลูตุมากับพิโอราบะในทางนั้นเสด็จคุณเนี่ยด้วยยามานั่งเงียบเดียววันซีบอยยี่ก็เสียชีวิตยากันนู่นหลับจำไม่รู้กระเป๋าผ้าสุไลล่าด้วยคำมันบาร์เดจุ้ยอยู่กับเส้นดันตั้งแต่อเมริกาลงงานที่ฟิชโซลูชันลงงานกันเลยแล้วแม่ในทางนั้นเสด็จคุณเนี่ยด้วยยามานั่งเงียบเพื่อนผิวหมู่คำมันจะกูเปลี่ยนเลยหลายปี อันนู้นลีดจะมาลีอยากให้น้องเชื่อใจไหมลูกคำมันไรบ้างเนี่ยมาสิบวันยี่อุโมงค์ลามะนี่ท้าพี่ลามะบอกมีชีวิตลูกในงานยี่ต้องตัดตัวอู่เอาตุ้งยังอาชิมยี่มาเลยเอ็งนี่จะในงานด้วยมาก็เป็นนายดีกับพี่คันนี่เปลี่ยนเลยอุโมงค์ลาเดนี่ท้ารีตัวยาเจ้ายามาสิบวันยี่มาโรลามะนี่ด้วยเปลี่ยนกล้องลามะยี่เล็กขนาดมาตัวยาวลูกอู่เอาตุ้งยังอาฟิวเอโก้เปียวไปเลย เดี๋ยวเนี่ยจะเดี๋ยวพ่อแม่เชนี่เจ้ากงตัวยิ่งมาเนี่ยตู้จะมูสิล่ะในเนี่ยลูกตัวก็ต้องตัดไปเดี๋ยววันสิบวันยี่จะเส้นลับไปยาสูบพ่อเอซีรีจ้ามูยี่มังคุมมุกการ์ดูลานี่เดี๋ยวลูกกูรักทำกับมูยี่สิวันเนี่ยยาสูบผมยาสัญญาโยยูเอ็นโอดีซีเอ็ดที่ตาสัญญาดาวิงกันเจอร์มีดักลัสกับพี่ว่าเด้ เมื่อเฟดจะมีเนี่ยเป็นป่าวเนี่ยที่อเมริกาเราจะมุ่งไปยังเด็กลูเล่ยูเอ็นโอดีซีเอชิดเอาอาชาสัญญาดาวินกันเจอร์มีดักลาสกาหน่วยมาล่าสักคนยังนี่ก็ใช้หนังงานหนังงานจะติดต่อมาเดฟซีซีที่มาลูกเด็กป่วยจะคุยด้วยมาพี่ว่าเด้
The synthetic drug economy has proven its ability to expand
the rate of the rate မတင်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောပြအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့တင်ထောက်ကူဆက်ရုပ်ကလေးတွေအကြောင်းကိုပြောပြထားတာပါအစင်းမြင့်နီးပညာတွေပို့တိုးထက်ပို့လာတာရှိတဲ့အနာဂတ်မှာတော့မျိုးဆက်သစ်တွေဟာနီးပညာနဲ့ရင်းနှီးနေအောင်ထောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရဲ့တာဝန်ရှိသူတွ
ဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာတင်ပြထားပါတယ်။အခုလိုဆက်ကကာကွယ်ရေးအဖွဲ့စီဒီအက်ဖ်ကနေမြို့တော်တွေကမူကြိုကြောင်းတွေမှာထားပေးနေတာဖြစ်ပါတယ်။မူကြိုကလေးတွေအတွက်ဆက်ရုပ်ကလေးတွေကဘလောက်အထောက်အကူဖြစ်စေသလဲဆိုတာကို
ကျောင်းကိုရီးယားနိုင်ငံဆိုးမျိုးတော်ကမူကြိုကြောင်းတစ်ခုမှာတင်ထောက်ကူဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန့်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကိုအယ်လ်ဖာမီနီလို့ခေါ်ပါတယ်။ဂျန်နရေးရှင်းအယ်လ်ဖာမျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်တက်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ 60개 어린이집을 1개월씩 했습니다. 그러니까
라진 무주정 60개 디세올리위 저로 나와바레 어구라그레가 소인 무주정 240개 세요리 나비바비 저정고 달라 나괴 삐바레
Alpha Mini ဆက်ရုပ်ကလေးတွေကို UbiTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီက ပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အစံနဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်ညံ့တာတွေပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုညီးပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုလက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။ လူတလူကိုကိုင်းကြီးတဲ့ပရိုဂရမ်ထည့်ထားနိုင်တဲ့အယ်လ်ဖာမီနီဆက်ရုပ်ကလေးတွေကိုငူဂျိုးကျောင်းလေးကလေးအသက်၃နှစ်ကနေ၅နှစ်အထိအတွက်ကိုင်းကြီးမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။အယ်လ်ဖာမီနီဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်သချင်းဆိုပြနိုင်ပုံပြောပြနိုင်၄ချိန်ကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်စကားပြောနိုင်တဲ ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါတယ်ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတတ်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံဆိုင်ပေးနိုင်ပါတယ်ဆိုင်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကနေကဓာတ်ပလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိန်နိုင်ပါတယ်မူကြောင်းကဆရာဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကို
ချင်းချာဘာဟာတော့ခါချင်းချင်းဆယောက်ကိုတချင်းဆိုပြပါဆိုရင်သူကကန်းကန်းဆိုပြပါတယ်သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်သမီးပြင်ထားတဲ့ကလထိုင်မှာတောထိုင်ခံရပါတယ်အန်တီရာကိုဆက်နောက်တပ်အန်တော့ဆယောက်ကလေးတွေကကွန်ဖူတိုက်ွက်တွေကိုတော့ကလေးတွေကိုပြတာလေးချက်ပေးနိုင်ပါတယ် ဒီမူဂျိုကျောင်းသားလေးကဆက်ရုပ်ကလေးတွေနဲ့အတူကွန်ဖူလေ့ကျင့်တာနဲ့တချင်းဆိုရတာကိုအယမ်းကြိုက်တယ်လို့ပြောပြပါရတယ်။ဒီမူဂျိုကျောင်းကလေးနှစ်ငါးနှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါ။ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါရတယ်။
ကလေးတွေပိုပြီးဖန်တီးနိုင်စွမ်းရှိလာအောင်ဆက်ရုပ်တွေကပံ့ပိုးပေးပါတယ်။ကလေးတွေကဆေးရုပ်တွေလှူရှားအောင်ကိုင်းတွေစီမံကြရသလိုဆေးရုပ်လေးတွေနဲ့အတူလေ့ကျင့်ရန်လှုပ်ကြလို့မျိုးတွေလည်းလှုပ်ကြတော့ကလေးတွေရဲ့ဖန်တီးညံတွေပိုးပြီးရှိလာပါတယ်။အခုလိုမျိုးစာသင်ခန်းတွေထဲမှာတင်ထောက်ကူတွေအဖြစ်ရောက်လာတဲ့ဆေးရုပ်ကလေးတွေက
တို့အလုပ်နေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေတဲ့အစားအခုအညီရတဲ့အတွက်ကျေးဇူးကြပါတယ်ဒီကိုဒီခက်ကွက်တာသောသူတွေတွားရတဲ့ရေကောကျွန်တော်ဟာကတော့ဟင်းတဲ့ဟဲ့တဲ့ဟောဒီဟိုဒီခက်ကွက်တာသောသူတွေတွားရတဲ့ရေကောကျွန်တော်ဟာကတော့ဟင်းတဲ့ဟဲ့တဲ့ဟောဒီဟိုဒီခက်ကွက်တာသောသူတွေတွားရတဲ့ရေကောကျွန်တော်ဟာကတော့ဟင်းတဲ့ဟဲ့တဲ့ဟောဒီဟိုဒီခက်ကွက်တာသောသူတွေတွ
ဆိုးမျိုးတော်အစိုးရရဲ့ကလေးတငယ်စောင့်ရှောက်ရေးဆိုင်ရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါတယ
်။ဆန်စင်းကြီးမှ대처한다고저희는생각하지는않고요요거는선생님을도와
ဆရာဆရာမတွေကိုဆက်ရုပ်တွေကအစားထိုးနေရာယူသွားမယ်လို့ကျွန်တော်တို့ကမထင်ပါဘူး။ဆရာမတွေကိုအထောက်အကူဖြစ်စေတယ်လို့ပဲထင်ပါတယ်။ဒီနေ့အစမ်းအစီအစဉ်ပြီးရင်ရှင်းနဲ့လည်းဆက်လုပ်သွားအောင်ပါဆက်ရုပ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းကျွန်တော်တို့လမ်းညွှန်တာတွေလုပ်သွားမှာပ
ါဆိုးမျိုးတော်တဝန်းကမူဂျိုချောင်းပေါင်း300နီးပါးမှာအယ်ဖာမီနီဆက်ရုပ်ကလေးတွေနဲ့မိတ်ဆက်ပေးထားပြီးဖြစ်ပါတယ်အခုလိုမူဂျိုချောင်းနဲ့အရွယ်တွေကဆက်ရုပ်ကလေးတွေနဲ့ထိတွေ့အကျွမ်းဝင်အောင်ကလေးတွေကိုမိတ်ဆက်ပေးထားတာကသူတို့အနာဂတ်အတွက်အများကြီးအကျိုးရှိတယ်လို့ဆိုးမျိုးတော်တာဝန်ရှိသူတွေကယုံကြည်နေကြပါတယ
်그앞으로의미래는그이런 AI 나이런도구들을잘다루는
အနာဂတ်မှာ AI ဉာဏ်ရည်တွေနဲ့သူနဲ့တက်ဆိုင်တာတွေကိုဘယ်လိုစီမံခန့်ခွဲမလဲဆိုတာသိထားဖို့သိကိုရေးကြည့်ပါတယ်အခုလိုမူဂျိုចောင်းတွေကစပြီးရတဲ့အတွေ့အကြုံကသူတို့လူကြီးဖြစ်သွားတဲ့အထိအသုံးဝင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်အနာဂတ်မျိုးဆက်တွေအနေနဲ့ဤပညာသစ်တွေနဲ့စိတ်မနေအောင်လို့အခုလို AI ဉာဏ်ရည်တို့ဤပညာဆက်ရုပ်ကလေးတွေနဲ့သင်ကြားလေ့ကျင့်ပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့အစမ်းအစီအစဉ်ကို2021ခုနှစ်ဒီဇင်ဘာလအထိလိုမူလစီစဉ်ထားပေမဲ့နောက်နှစ်တွင်မှလည်းဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ် AI Mini Alpha ဆက်ရုပ်ကလေးတွေငှားရမ်းကျင်တဲ့မူဂျိုချောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါတယ်တက်ကြွတဲ့မူဂျိုချောင်းတွေအရွယ်ကလေးတွေရဲ့စာသင်ခန်းတွေထဲမှာအခုလိုသူတို့ကိုတင်ကြားဖျော်ဖြေပေးနိုင်တဲ့တင်ထောက်ကူဆက်ရုပ်ကလေးတွေရှိနေတဲ့အတွက်ဆရာဆရာမတွေရဲ့ဝင်ကိုပေါ်သွားစေတာကတော့တေချာတယ်လို့ဆရာမတွေကပြောကြပါတယ်ရှင်ကျွန်မဆင်းရဲမောမ
မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မယေးတန်နာကျော်ကတင်ပြပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုသက်တမ်းရောင်းသတင်းတော်မှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါနာမည်အခြေစိုးလူမဲ fashion designer Virgil Abloh တယောက်နိုဝင်ဘာလ28ရက်နေ့တနင်္ဂနွေနေ့ကပဲအသက်42နှစ်နဲ့ကွယ်လွန်သွားခဲ့ပါတယ်ပြည်သက်ကကဘာကျော် fashion designer Louis Vuitton ရဲ့အမျိုးသား fashion ရဲ့အဓိကဖန်တီးသူဖြစ်ပါတယ်။ Virgil Abloh ဟာကင်ဆာရောဂါကိုနှစ်ပေါင်းရင်ဆိုင်သွားခဲ့ရတာဖြစ်ပါတယ်။ Virgil ဟာတိတ်တော်တဲ့ designer တစ်ယောက်ဖြစ်ရမကပါဘူး။အနာဂတ်အတွက်အမြင်လည်းရှိပါတယ်။စိတ်သဘောထားတိတ်ကောင်းမွန်လွန်ပြီးတော့ဉာဏ်ပညာကြီးစုတစ်ယောက်ပါလို့ LVMH Louis Vuitton Company ရဲ့တန်းထောင်ကျွဲတတိ Bernard Arnault ကကြီးညာချက်မှပြောထားပါတယ်။Virgil Abloh ဟာ American ပြည်အောင်စုကဖြစ်ပြီး DJ တူလည်းဖြစ်သလိုဆက်ကုအနုပညာရှင်တစ်ယောက်လည်းဖြစ်ပါတယ်။သူက2018ခရီးကကမ္ဘာအကြီးဆုံးဈေးကြီး fashion designer ဖြစ်တဲ့ Louis Vuitton ရဲ့ဖန်တီးမှု director ဖြစ်လာသူပါ။သူက LVMH ကိုရောက်ခဲ့က streetwear ထသွားထလာပေါ်ပေါ်ပါဝတ်တဲ့ fashion နဲ့ high end ဈေးကြီးတဲ့ fashion နှစ်မျိုးကိုပေါင်းစပ်ဖန်တီးမှုတွေလုပ်ခဲ့ပါတယ်။ယောက်ျားစင်ပေါင်းမိနဲ့တေချာစနစ်တကျချုပ်ထားတဲ့ကုတ်အင်းကြီးဒီလိုပုံစံမျိုးတွေကိုတွဲဖက်ဖန်တီးတာဖြစ်ပါတယ်။သူ့ရဲ့ဖန်တီးမှုတွေထဲမှာ graffiti, လမ်းပေါ်စေးရေးလက်ရာ, hip hop ဂီတာနဲ့ skateboard, skate ပြားစီလူငယ်ရင်ကျင်းမှုတွေပျော်ဝင်နေတာတွေ့ရပါတယ်။ Louis Vuitton ဒီဇိုင်းအနေနဲ့လူငယ်တွေပို့ပြအသက်ငယ်တဲ့ဖောက်သည်တွေကိုဆွဲဆောင်နိုင်ဖို့အတွက်ဖန်တီးမှုလည်းဖြစ်ပါတယ်။ဒီနေ့ဇူလိုင်လမှာတော့LVMH ကသူ့ကိုလုပ်ပိုင်ခွင့်ပို့ပေးလိုက်ပြီးတော့ဒီဇိုင်းသစ်တွေထွင်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။သူကအာရှဒေတာဘက်ကိုဈေးကွက်ပို့ချဲ့နိုင်ဖို့လုပ်ခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ခီးသွွာလာမရဖြစ်နေချိန်မှာရှန်ဟိုင်းကိုသူ့ရဲ့ဖန်တီးမှုတွေပေးဖို့ပြသခဲ့ပါတယ်။အယောင်သေးဆုံးနဲ့ကိုင်းညီပေါင်းမိနေစုတွေနောက်ပြီးတော့သူကဆက်မှုလုပ်တာဒီဇိုင်းအပေါ်ဝတ်တွေကိုပြသခဲ့ပါတယ်။သူကကင်ဆာဖြစ်ချိန်မှာတော့တော်တော်ကိုဆိုးရွားပြင်းထန်တဲ့ကင်ဆာဝေဒနာတစ်မျိုးကိုနှစ်နှစ်ကြာခံစားသွားခဲ့ရတာပါ
သူဟာခေတ်သစ်ဖန်တီးနိုင်မှုရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်ခဲ့ပါတယ်လို့ LVMH ကပြောကြားခဲ့ပါတယ်ရှင
် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တော့ရောင်းတွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာညရဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင် VOA မြန်မာပိုင်းအစီအစဉ်မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အတန်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုက်တလဲပြောပြပေးပါရှင
်။ကမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွက်ထောင်ဒဏ်၄နှစ်စီချမှတ်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးမင်းတို့ကိုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုစစ်ကောင်စီဥက္ကဋ္ဌကရှော့ပေါ်မိတ်ထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ဦးမင်းတို့ကိုချမှတ်ထားတဲ့ထောင်ဒဏ်၄နှစ်ထဲက2နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လွန်ကျွင်းချမ်းသာဝင်ပေးလိုက်တယ်လို့မြန်မာတန်ခါကြေညာပါတယ်။ကြံနေတဲ့ပြစ်ဒဏ်တွေကိုပြစ်ဒဏ်2နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြာခံစေဖို့စစ်ကောင်စီကအမိန့်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။မြန်မာစစ်ကောင်စီကဒေါ်အောင်ဆန်းစုကြည်အပေါ်မှာတရားပြစ်ဒဏ်ချမှတ်ခြင်းနဲ့တခြားသောဒီမိုကရေစီနိလန္ဒကြရွေးကောက်တင်မြှောက်ထားတဲ့တာဝန်ရှိသူတွေအပေါ်ဖိနှိပ်ညှဉ်းပန်းခြင်းဟာမြန်မာနိုင်ငံအတွင်းဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကိုထပ်မံစော်ကားခြင်းဖြစ်တဲ့အကြောင်းတရားဥပဒေစိုးမိုးမှုကိုဆရာနာရှင်ကဆက်လက်ပြီးမထီမဲ့မြင်ပြုနေခြင်းနဲ့မြန်မာပြည်သူများပေါ်အကြမ်းဖက်မှုများကြေကြေပြန့်ပြန့်ကျူးလွန်နေခြင်းကမြန်မာနိုင်ငံသားအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဖော်ဆောင်ဖို့အရေးတကြီးလိုအပ်နေကြောင်းမိမောင်းထုတ်ပြနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒေါ်ဆန်းစုကြည်အမိန့်ချမှတ်ပြီးမကြသေးခင်မိနစ်ပိုင်းအတွင်းကပဲကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်ခင်ဗျာဒေါ်ဆန်းစုကြည်ပေါ်စစ်တပ်ကထိန်းချုပ်ထားတဲ့တရားရုံးကစစ်ဆေးခြင်းဟာဟန်ပြစစ်ဆေးတာတာဖြစ်ပြီးစီရင်ချက်ချမှတ်လိုက်တာကလည်းနိုင်ငံရေးအရင်းခံအကြောင်းကလွယ်ပြီးဘာမှမဟုတ်ဘူးလို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ္စတာဘာရှလက်ကပြောကြားလိုက်ပါတယ်ဒီစီရင်ချက်ကနိုင်ငံရေးတွစ်ဆုံဆွေးနွေးရေးတကားကိုပိတ်လိုက်တာဖြစ်တယ်လို့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတာကိုပို့ပြီးတော့နည်းနည်းရှိုင်းရှိုင်းပြစ်ပယ်ငြင်းဆန်ကြလိမ့်မယ်လို့လည်းသူကဟောကိန်းထုတ်လိုက်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမမှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချဖို့အဖွဲ့ဝင်ကိုနိုင်ငံပါကုလသမဂ္ဂ Credentials Committee စစ်စည်းရေးကော်မတီရဲ့တင်ပြချက်ကိုကုလသမဂ္ဂအထွေထွေညီအခံကဒီကနေ့တနင်္လာနေ့မှာဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးအုပ်စုနဲ့အာဖဂန်နစ္စတန်မှာလက်ရှိတိုက်ပွဲအနာရယူထားတဲ့တာလီဘန်အစိုးရတို့အနေနဲ့ကုလသမဂ္ဂမှာကိုစားပြုမှုရှိမရှိဆိုတာနဲ့ပတ်သက်လို့စစ်စည်းရေးကော်မတီကဆုံးဖြတ်ချက်ချဖို့ရွှေ့ဆိုင်းလက်ကြောင်းနဲ့သူတို့ရဲ့သဘောထားကိုအထွေထွေညီအခံကိုတင်ပြသွားမှာဖြစ်ကြောင်းစစ်စည်းရေးကော်မတီဥက္ကဋ္ဌဆွေရင်သားမကြီးကဒီဇင်ဘာ1ရက်နေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပြီးဖြစ်ပါတယ်ခင်ဗျာစစ်ကောင်စီခေါင်းဆောင်တွေနဲ့စကားပြောရအောင်မြန်မာပြည်ကိုသွားဖို့အစီအစဉ်ရှိကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်အာဆီယံအစည်းအဝေးတွေမှာလည်းစစ်ကောင်စီတာဝန်ရှိသူတွေကိုဖိတ်ကြားတင်တယ်လို့သူကပြောပါတယ်အော်တိုဘာလမှာဘရူနဲနိုင်ငံကအင်ရှင်ဖြစ်ကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားခဲ့ပါဘူးဒါပေမဲ့လာမယ့်နှစ်ကမ္ဘောဒီးယားကအင်ရှင်ဖြစ်ကျင်းပမယ့်အစည်းအဝေးမှာတော့အာဆီယံဆယ်နိုင်ငံလုံးကိုဖိတ်ကြားတင်တယ်လို့ခွန်ဆန်ကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာလ6ရက်နေ့တနင်္လာနေ့ရဲ့သတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့နန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrek နဲ့
Nick Ivanov တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအတွက်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့ညပိုင်းတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်This program